လေစီးပြေးရိုဟင်ဂျာဒုက္ခသည်တွေတိုးနေချိန်မှာပဲဘင်္ဂလားဒေ့ရှ်ခန်းတွေကရိုဟင်ဂျာတွေရဲ့အခြေအနေအားမျှော်လင့်ချက်မဲ့အလွတ်အလွန်ဆိုးဝါးနေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်တอมအန်ဒရူးက VOA နဲ့တီးသတ်မင်းမြန်းခန်းမှာချက်သပရီနီကပြောလိုက်ပါတယ်
The Rohingya people are really between a rock and a hard place. They are absolutely desperate and the conditions in the camps
Rohingya တွေရဲ့အခြေအနေကမျှော်လင့်ချက်မဲ့လောက်အောင်ဆိုးဝါးနေပါတယ်။စခန်းတွေထဲမှာအစားအစာမရှိအကျန်းဖတ်မှုတွေအပြည့်နဲ့မတိမငြိမ်ဖြစ်နေပါတယ်။ဒီနောက်ခံအကြောင်းကိုဖြေရှင်းနိုင်ဖို့နိုင်ငံတကာအနေနဲ့အလုပ်တွေအများကြီးလုပ်ရမယ်လို့ကုလထူးကိုစလဲကပြောပါတယ်။ဒါ့အပြင်ဒီ Rohingya အချက်တရဲ့မူလစစ်မြစ်ကိုမျက်ခြင်ပြတ်ဖို့လည်းတတိပေးပြီးလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေဖြစ်ခဲ့တဲ့ Rohingya တွေပေါ်မြန်မာစစ်တပ်ကရက်ဆက်ကြမ်းကြုတ်ကျူးလွန်ခဲ့မှုတွေကိုလည်းသူကထောက်ပြပါတယ်။တစ်ဖက်မှာလည်းအင်ဒိုနီးရှားအပါအဝင်နိုင်ငံတွေမှာအတိတ်ဒုက္ခရောက်နေသူတွေကိုအများပြားလက်ခံထားဖို့ခက်ခဲနေတယ်ဆိုတာကိုအပြည့်အဝနားလည်ကြောင်းလူအခွင့်အရေးကိုယ်စားလှယ်ကပြောပါတယ်။ဒီအချက်တဲကိုအင်ဒိုနီးရှားတနိုင်ငံနဲ့မဟုတ်ဘဲဒေသတွင်းနဲ့ကမ္ဘာနိုင်ငံအားလုံးကပူးတွဲတာဝန်ယူဖြစ်ရှင်းတဲ့အရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေပေါ်ဆောင်မှုကိုလည်းတွန်အန်ဒရူးကထပ်မံတိုက်တွန်းခဲ့ပါတယ်များ။